ဩစတြေးလျအာဆီယံ၃ရက်ကြာထိပ်သီးအစည်းအဝေးအတွင်းအများဆုံးပြောဆိုနေကြတဲ့အကြောင်းအရာကတော့ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေပဲဖြစ်ပါတယ်။အစည်းအဝေးပြီးအင်ရှင်ဩစတြေးလျဝန်ကြီးချုပ်နဲ့အာဆီယံအလှည့်ကြဥက္ကဋ္ဌစင်ကာပူဝန်ကြီးချုပ်တို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာလည်းဒီကိစ္စဟာအဓိကအကြောင်းအရာတစ်ခုအနေနဲ့နေရာယူထားတဲ့အကြောင်းမတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်။
မတ်လ16ရက်နေ့ကနေ18ရက်နေ့အထိဆစ်ဒနီမြို့မှာကျင်းပခဲ့တဲ့ပထမဆုံးအကြိမ်ဩစတြေးလျနဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာအကြမ်းဖက်အစွန်ရောက်ဝါဒနဲ့အစွန်ရောက်ဝါဒရိုက်သွင်းခံရမှု NDA ကြီးထွားလာမှုကိုပုံမှုအနီးကပ်ပူးပေါင်းကင်တွယ်ဖြေရှင်းဖို့ဩစတြေးလျနဲ့အာဆီယံခေါင်းဆောင်တွေသဘောတူညီခဲ့ကြပါတယ်။ဆွေးနွေးပွဲပြီးထုတ်ပြန်တဲ့ကြေညာချက်မှာပြည်သူတွေရဲ့လူ့အခွင့်အရေးကိုအကာအကွယ်ပေးရေးဆုံးဖြတ်ချက်တစ်ခုအနေနဲ့ထည့်သွင်းဖော်ပြထားပေမယ့်မြန်မာနိုင်ငံကလူနည်းစုရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်လို့ဘာမှပါမလာပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လကုန်ပိုင်းကစပြီးမြန်မာစစ်တပ်ရဲ့အင်အားသုံးနယ်မြေရှင်းလင်းမှုကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးထွက်ပြေးခဲ့ရတဲ့အခြေအနေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလို့ကုလသမဂ္ဂကသတ်မှတ်ခဲ့တာပါ။ထိပ်သီးဆွေးနွေးပွဲမှာတော့ရိုဟင်ဂျာအရေးကိစ္စကိုသူတို့အချိန်တော်ယူဆွေးနွေးခဲ့ကြောင်းနဲ့ဒေါက်ဆန်းစုကြည်ကလည်းအခြေအနေတွေကိုအသေးချာရှင်းပြခဲ့ကြောင်းဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်တမ်ဘယ်ကလက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌစင်ကာပူနိုင်ငံဝန်ကြီးချုပ်လီရှယ်လွန်နဲ့တနင်္ဂနွေနေ့ကပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကလူသားဘေးဒုက္ခအကျက်အတဲကြီးကိုဘယ်လိုအကောင်းဆုံးဖြေရှင်းနိုင်မလဲဆိုတာအပြုသဘောချိကပ်ခဲ့ကြတယ်လို့လည်းမစ္စတာတမ်ဘယ်ကအခုလိုပြောပါတယ
်။ It's a very complex problem. She seeks support from ASEAN and other nations.to provide help with from a humanitarian and capacity building
ဒီကိစ္စဟာတော်လေးရှုပ်ထွေးတဲ့ပြဿနာပါဒီကိစ္စပေါ်မှာအာဆီယံနဲ့အခြားနိုင်ငံတွေအနေနဲ့လူသားချင်းစာနာကူညီမှုနဲ့လူ့စွမ်းအားတည်ဆောက်ရေးတွေမှာအကူအညီပေးကြဖို့ဒေါက်ဆန်းစုကြည်ကအကူအညီတောင်းခံထားပါတယ်အခုလိုပြည်ခဖြစ်နေတာနဲ့ရှေးပြောင်းဒုက္ခသည်တွေခံစားနေတာမှုတွေကိုအဆုံးသတ်ဖို့ကျွန်တော်တို့အားလုံးလည်းကြိုးပမ်းနေပါတယ်လူသားယက်တီမှုဆန်ရအကြက်တဲ့ဘေးဒုက္ခကြီးကိုဘယ်လိုမျိုးငြိမ်းချမ်းချမ်းနဲ့လင်းလင်းမြန်မြန်ဖြေရှင်းနိုင်မလဲဆိုတာကိုအကူအညီပေးဖို့ဟာကျွန်တော်တို့ရည်မှန်းချက်ပါ
စင်ကာပူဝန်ကြီးချုပ်လီရှယ်လွန်ကလည်းရိုဟင်ဂျာအကြက်တဲကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးကစိုးရိမ်ပူပန်မိပေမယ့်ဒီပေါ်အတင်းကျပ်ဖိအားပေးတာမျိုးအာဆီယံအနေနဲ့ဝင်ရောက်ဆွတ်ဖက်ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
် All of us in the region we will be anxious if there's any instability or any trouble in any of our member countries
ပေါ်ဝင်နိုင်ငံဘယ်နိုင်ငံမှမဆိုမတူညီဖြစ်တာဒါမှမဟုတ်အကြက်တဲဆိုင်လာတာဆိုရင်ဒေတာတွင်းကကျွန်တော်တို့အားလုံးစိုးရိမ်ကြမှာပါပဲလူသားဆန္ဒမှုဆိုင်ရာအခြေအနေဖြစ်လာမယ်လူတွေရဲ့သားရွာပြောရေးအသက်ရှင်ရက်ဒီရေးနဲ့လုံခြုံဘေးကင်းရေးစတာတွေအန်ဒရယ်ရှိလာမယ်ဆိုရင်လူသားတွေဖြစ်တဲ့ကျွန်တော်တို့လည်းစိုးရိမ်ကြတာပါပဲ
ဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်တမ်ဘယ်ရဲ့အထူးဧည့်သည်တော်ဖြစ်ပါဖိတ်ကြားခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာထိပ်သီးဆွေးနွေးပွဲအပြီးမှာဆစ်ဒနီကနေမြို့တော်ကင်ဘာရာကိုဆက်လက်ထွက်ခွာသွားပါတယ်။ဒီကနေ့တနင်္လာနေ့မှာဝင်ကြီးချုပ်နဲ့နှစ်နိုင်ငံဆက်ဆံရေးတီးတန့်တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ရိုဟင်ဂျာအရေးမှာအနောက်နိုင်ငံတွေကမြန်မာကိုဖိအားပေးဆက်ဆံနေပြီးမြေဩစတြေးလျကတော့အရင်တိုင်းပဲဒေါအောင်ဆန်းစုကြည်အစိုးရကိုဆက်လက်ပံ့ပိုးထောက်ခံသွားမှာဖြစ်တယ်လို့မြင်ကြောင်းဩစတြေးလျအခြေစိုက်မြမအရေးလှုပ်ရှားနေတဲ့ဩစတြေးလျမြမရုံးရဲ့ညွှန်ကြားမှုဒေါက်တာမြင့်ချိုက VOE ကိုပြောပါရစေ
။လက်ရှိဩစတြေးလျနိုင်ငံကနေမြန်မာနိုင်ငံကိုထောက်ခံအားပေးနေတဲ့ပုံစံတိုင်းပဲဆက်သွားမယ်ဆိုတဲ့ဥစ္စာကိုပြောဖို့ရှိမယ်။အလွန်ဆုံးဩစတြေးလျမှာဟာလာရှိနေကြတဲ့တချို့အုပ်စုတွေရဲ့ဖိအားကြောင့်ပေါ့လေ။ဩစတြေးလျအစိုးရအနေနဲ့နည်းနည်းပိုပြောစရာရှိတာကတော့ရခိုင်ပြည်နယ်မှာဖြစ်ဖြစ်နေတဲ့လူခွင့်ချိုးခေါ်တဲ့ကိစ္စတွေကိုသူတို့စိုးရိမ်နေတဲ့ဒါကြောင့်မို့လို့ဒါတွေကိုဒေါက်ဆန်းစုကြည်ဖြေရှင်းပြီးဖို့အတွက်သူတို့အနေနဲ့ဟာလာတိုက်တွန်းလိုပါတယ်။ဒါတော့သူတို့ဟာလာပြောမယ်လို့တော့ကျွန်တော်ယူဆတယ်။ဒါကတော့အားလုံးဒီဘက်ကတူတွေချိန်အောင်လုပ်ပေးရတဲ့သဘောပဲဖြစ်မယ်။သို့သော်တကယ်ကြတော့ဒီပြဿနာဖြေရှင်းဖို့အတွက်နိုင်ငံရေးရာရောစာတမန်ရေးရာရောဟာလာငွေရေးကြီးရာရောဤပညာပိုင်းရာရောဩစတြေးလျကဒေါက်ဆန်းစုကြည်ကိုကူညီပေးမယ်လို့ကျွန်တော်အဲ့လိုယုံကြည်တယ်ဗျ။
ဒေတာစံတော်ချိန်တနင်္လာနေ့ညနေ 9:00 မှာတော့ကင်ဘာရာမြို့ကမြန်မာတန်ရုံမှာဩစတြေးလျရောက်မြန်မာအတိုင်းဝိုင်းနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံမှာပါမနေ့တနင်္ဂနွေနောက်ပိုင်းကမြန်မာတန်ရုံကိုရောက်ရှိလာတဲ့ဒေါအောင်ဆန်းစုကြည်ကိုဩစတြေးလျနိုင်ငံကိုဖေဗူအာရီလကတည်းကရောက်ရှိနေထိုင်နေတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အလုအမှုဆောင်ဦးဝင်းထိန်နဲ့အတူ NLD အဖွဲ့ဝင်ဟောင်းတချို့တွားရောက်နှုတ်ဆက်ခဲ့ကြပါတယ်အဲ့ဒီတွေ့ဆုံပွဲမှာတော့မြန်မာနိုင်ငံအနေနဲ့စိန်ခေါ်မှုတွေရင်ဆိုင်နေရချိန်မှာအားလုံးစီစီလုံးလုံးနဲ့တက်နိုင်သလောက်ဝိုင်းဝန်းဆောင်ရွက်ကြဖို့ဒေါက်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ရှင်